တင်တဲ့နိုင်ငံပဲရစ်မြို့တော်မှာလွန်ခဲ့တဲ့နှစ်ပတ်ကတိုက်ခိုက်ခဲ့ရုံသာမကအီရန်နဲ့ဆီးရီးယားနိုင်ငံတွေကနယ်မြေတော်တော်များများကိုသိမ်းပိုက်ထားတဲ့ IS စစ်သွေးကြွအဖွဲ့ကိုချေမှုန်းမှုအတွက်အေယာမညုံမောင်းတပ်ဖွဲ့ကြီးတစ်ခုကိုဖွဲ့စည်းရေးမှာကမ္ဘာနိုင်ငံတွေနဲ့ပူးပေါင်းမှုပြင်သစ်သမ္မတဖရန်ဆွာအော်လန်ကရုရှားကိုတိုက်တွန်းလိုက်ပါတယ်။ဆီးရီးယားရဲ့နိုင်ငံရေးရအဖြစ်ရှာနိုင်မှုကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲ IS စစ်သွေးကြွတွေကိုချေမှုန်းမှုညုံမောင်းတပ်ဖွဲ့ဖွဲ့စည်းနိုင်အောင်တနမန်ရေးရကြိုးပမ်းနေတဲ့ပြင်သစ်သမ္မတအော်လန်ဟာဘုံရန်သူကိုတိုက်ခိုက်ရေးမှာပုံမနီနီကကပူပေါင်းဆောင်ရွက်နိုင်ရေးဆွေးနွေးဖို့ကြာတာပရင်းတွေကရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံခဲ့တာပါ။ပြင်သစ်နဲ့ရုရှားနိုင်ငံတို့ဟာမကြသေးခင်ကပဲအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ကြုံခဲ့ရတာလည်းဖြစ်ပါတယ်။လူပေါင်း130သေဆုံးခဲ့ရပြီးတော့300ကျော်ဒဏ်ရာရရှိခဲ့ကြတဲ့ပဲရစ်မြို့မှာနိုဝင်ဘာလ13ရက်နေ့ကတိုက်ခိုက်မှုတွေနဲ့လေမမလိုက်ပါလာသူလူပေါင်း224ယောက်စလုံးသေဆုံးခဲ့ရတဲ့အီဂျစ်နိုင်ငံစိုင်းနိုင်ကျွန်းဆွယ်ပေါ်မှာအောက်တိုဘာလ31ရက်နေ့ကရုရှားလေယာဉ်ဘုံးပေါက်ကွဲခဲ့ရတဲ့ကိစ္စတွေဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြွတွေကပြောဆိုထားတာပါ။ရန်သူဖြစ်တဲ့ IS စစ်သွေးကြွတွေမှာနယ်မြေစစ်တပ်နဲ့အရင်းမြစ်တွေရှိနေတာကြောင့်ဒီအကြမ်းဖက်သမားတွေကိုချိန်မုံမှုအတွက်ညွန်မောင်းတပ်ဖွဲ့ကြီးတခုကိုဖွဲ့စည်းမှရမယ်လို့လည်းရုရှားနိုင်ငံခရမလင်နန်းတော်မှာခေါင်းဆောင်နှစ်ဦးဆွေးနွေးမှုတွေစတင်ချိန်မှာပဲပြင်သစ်သမ္မတအော်လန်ကရုပ်မြင့်သံကြားကနေတဆင့်ပြောဆိုခဲ့တာဖြစ်ပါတယ်။